မြန်မာနိုင်ငံမှာဒေါ်လာငွေလဲနှုန်းရုတ်တရက်တက်သွားတာကြောင့်လူသုံးကုန်ပစ္စည်းတွေဈေးတက်ပြီးတော့ပြတ်လတ်သွားမှာကိုစိုးရိမ်လာနေတယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်။အရင်ဒေါ်လာလဲနှုန်း2100ကျပ်ကျော်ဝန်းကျင်ရှိခဲ့ရာကနေပြီးတော့ပြီးခဲ့တဲ့အပတ်ထဲမှာစစ်ကောင်စီရဲ့ဗိုလ်ပံနဲ့ကတခြားအမိတ်တွေဇက်တိုက်ထွက်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းမှာ2500ဝန်းကျင်အထိခုန်တက်သွားပါတယ်။ဆက်ပြီးတော့တက်မှာကိုလည်းစိုးရိမ်နေကြပါတယ်။ငွေလဲနှုန်းဘာကြောင့်ရုတ်တရက်ခုန်တက်သွားပါသလဲဘလို့အကျိုးဆက်တွေဖြစ်လာနိုင်ပါသလဲကိုဝင်းမင်းကဆက်သွယ်မြင်ပြတင်ပြထားပါခင်ဗျာ
ဟုတ်ကဲ့ဘာကြောင့်အခုလိုဒေါ်လာငွေလဲနှုန်းခုန်တက်သွားရပါလဲလို့မေးရမှာအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တူက
တတော်ပြုံးဆိုပြီးတော့ဒီတပတ်တွင်6လောက်တည်းမှာရုတ်တရက်တက်သွားရတာတော့ဒီစီမံခန့်ခွဲမှုအလွဲပေါ့နော်အမိတ်ကြော်ညာတာအလွဲတွေထွက်လာတဲ့အတွက်ကြောင့်မလို့လူရဲ့စီးပွားရေးသမားရဲ့ယုံကြည်မှုပုံပြပြသွားတဲ့အချိန်မှာဝိုင်းဆွဲလိုက်ကြတဲ့အချိန်မှာဖြစ်တာကြုံကြည်မှုပျောက်သွားတဲ့ဟာပေါ့အရင်တော့ပုံမှန်ဆိုရင်2150 80ဝန်းကျင်မှာအဲ့မှာတန်းပြီးတော့သူကသူသွားနေတယ်ဗျပြီးခဲ့တဲ့ဘက်ကဘိုးဘန်ဒုက္ခတမျိုးဘိုးဘန်ဥက္ခရတမျိုးနောက်ဆုံးညွှန်ကြားမှုရတမျိုးပေါ့လေတောက်လျှောက်ကြီးထုတ်လာတယ်6ခုနဲ့10ခုကြားလောက်ရှိမယ်ထင်တယ်အဲ့အမိတ်ကြော်ကြားလိုက်ထုတ်လာတဲ့ချိန်မှာတောက်လျှောက်ကြီးကိုတက်သွားတာ
အခုလိုဒေါ်လာလဲနှုန်းခုန်တက်သွားရတဲ့အပေါ်အမီမဖော်လိုတဲ့ဘန်လုပ်ငန်းရှင်တူကလည်
း demand is supply နေဒီ point reserve currency ကျွန်တော်တို့လုံးဝ shortage ဖြစ်သွားတယ် especially government bodies မှာတော့မပေးစရာမကျန်တော့ဘူးခု service တစ်ပတ်တည်းဟာဒီတော့မဒီပေးဖို့အတွက်ကကျွန်တော်တန်းစီပြီးတော့စောင့်ရတယ်ဟိုနောက်တစ်ခုကဘာလို့ဆိုတော့ရှိသမျှဒေါ်လာကျွန်တော် surrender လုပ်ခိုင်းတာပေါ့အဲ့တော့ market panic ဖြစ်သွားလို့ပါတယ်နောက်တကယ်တမ်းကကျွန်တော်တို့အပြင်မှာတကယ်သွားဝင်နေဆိုတော့ဒီ zero ရှိတယ်ကြာဟို very typical to get the actual amount in.အဲ့လိုတော့တက်ပါလေ3000ဖြစ်သွားမယ်ဆိုလို့ကျွန်တော်နေနေတော့မအောင်ဘူး
။အဲ့ဒီတော့ဘယ်လိုပဲပုံဒေါ်လာရှားပါလာရပုံအသေးစိတ်ကိုလည်းအမီမဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
အဓိကကတော့ import export မှာ deficit ဖြစ်တာများသွားတယ်ပေါ့နော်။ညာပြီးတော့အဓိက export တွေကို drive မလုပ်နိုင်မဲ့ export ပါရအောင်လုပ်လိုက်တယ်။နိုင်ငံခြားပို့ကုန်တွေကိုလည်းသူကအရင်တီတီလက်ခံငွေရင်ရပြီးတော့မှပစ္စည်းပို့လို့ရမယ်ပေါ့နော်။အဲ့လိုတက်မှတ်လိုက်တယ်ဆိုဘယ်သူမှငွေရင်ပြို့ဖို့မှမဟုတ်ဘူးလေပစ္စည်းဝယ်တဲ့လူကပြို့မဝယ်ဘူးဆို export ကရပ်သွားပြီပေါ့ရပ်သွားတဲ့အတွက်ကြောင့်မို့ export နဲ့ပတ်သက်ပြီးတော့ဒေါ်လာမဝင်တော့ဘူးနောက်ပြီးတော့ import ကိုကြာတော့သူကကျက်တယ်ဆိုတဲ့ဟာလည်းအဓိကဒေါ်လာ shortage ဖြစ်တယ်ပေါ့အထွက်ကများတယ်အထွက်က regular ထွက်တဲ့ဟာတွေရှိတယ်ကျွန်တော်တို့ essential ပေါ့မရှိမရှိကုန်ပစ္စည်းတွေအဓိက730တို့ဈေးတို့စောင်းဈေးတို့အဲ့ဒါတွေကိုမရှိမဖြစ်နောက်ပြီးတော့အဓိကတော့ကျွန်တော်တို့ type ပေါ်တွေဖြစ်နေတဲ့အတွက်ကြောင့်မို့လို့ဒီအားလုံးကတော့ဒေါ်လာနဲ့တော့ချချော်ရလေးမြန်တစည်းတက်တာအစဒီစားတောင်းဖြစ်တာအဆုံးထိပေါ့နော်အဲ့ဒီအားလုံးကဒေါ်လာအထွက်တည်းပဲဖြစ်နေတယ်ဆိုတော့အဝင်ကလည်းဒေါ်လာမရှိဘူးဖြစ်နေတယ
်အခုလိုဒေါ်လာလဲနှုန်းတက်လာတာကြောင့်ဘလို့အကျိုးဆက်ဖြစ်လာနိုင်တာကိုမေးရမှာအမည်မဖော်လိုတဲ့ဒီစီးပွားရေးလုပ်ငန်းရှင်ကပဲ
ဆိုတော့အခုကစိုးသွားတဲ့ဟာနောက်ဆုံးထုတ်တဲ့ဟာ3500ခန့်လုံးအထိပေါ့နော်အဲ့ဒီ small and medium enterprise တွေအကုန်ထိသွားတယ်ပေါ့နော်ဒီစားနဲ့အလက်စားလုပ်ငန်းတွေအကုန်ထိသွားတဲ့အတွက်ကြောင့်မလို့အောက်ခြေမှာတော့လုံးဝအရန်တုတ်ခါသွားပြီပေါ့နော်အဓိကအခြေခံလူသားအကုန်ထိပ်ပြီဘာရောက်ထိလဲဆိုတော့အခုနောက်ထပ်အင်ရှင်မတွေမရှိဖြစ်တဲ့အခုဆိုရင်ဒက်ဆိုရင်ပြီးခဲ့တဲ့တင်းငွေနေရာစာပြီးပြတ်သွားတယ်လူတွေကမတွေ့နိုင်ဆိုတော့အဲ့အခုချိန်ကြီးလည်းမဝင်လာသေးဘူးပေါ့နော်အဓိကစာအုပ်စီဆိုရင်အခုအစိုးရတတ်မှတ်တဲ့နှုံသားဒီဗိဒ္ဒါကို3000ကျော်နဲ့တတ်မှတ်ထားတယ်ဒါပေမဲ့အပြင်မှာ8000ကျော် 6000 ဖြစ်တယ်ဆိုတော့ဘာနဲ့သွားတူနေလဲဆိုတော့ကျွန်တော်တို့ငယ်ငယ်တုန်းကတမောက်ဝင်းမဆိုင်မှာစီတိုးစားစံတိုးစားတဲ့ပုံစံဖြစ်နေတယ်တော်တော်ကြီးထုတ်တာနဲ့ကောက်တဲ့လူကရှိတယ်အဲ့ဒီပဲအခုကလည်းစောင်းစီကလည်းဒီနေရာမှာတန်းစီဝယ်ကြရတယ်ပြီးရချင်းမှာတနေရာမှာပြန်ကောက်ပါဘောတော့အဲ့ဒါပြန်သွင်းစားတဲ့ပုံစံဖြစ်သွားပြီလုံးဝအနှစ်၄စီရာပုံစံဖြစ်သွားပြီ
ဒါအပြင်သူကဆက်ပြီး73စီပေါ်တက်ရောက်နိုင်မှုကိုလည်
း73စီကတော့အခုသူတို့1850နဲ့ကိုတတ်မှတ်ပြီးတော့အတင်းသွင်းခိုင်းနေဆိုတော့73စီမှာလည်းပြဿနာဒီ Sport and Media Enterprise ပေါ့အပြေးစားနဲ့အလက်စားလုပ်ငန်းကြီးအဓိကဆိုင်သေးတွေပေါ့အားလုံးဒုက္ခရောက်ကုန်နေကြပြီသူတို့ရက်တီပုံမလွယ်တော့တဲ့အနေအထားဖြစ်နေအကြီးတွေကလည်း on နေတဲ့အတန်ကြာနေရတယ်မကြိုက်တော့ဘူးပေါ့နော်ဆိုပင်လယ်ဝမှာလည်း73စီတန်ကာစီကမဝင်ဘူးလို့ပြောတယ်ပတ်စံရမှာဝင်မယ်ပေါ့နော်တက်ရှူချက်ချင်းခြေနိုင်မှာဝင်မယ်ဆိုသူတို့ကလည်းစိတ်ကမကပ်ဘူးလို့ပြောတယ်ဆိုတော့73စီကလည်းလက်တော်တော့အနေထားအတင်းဖိထားတဲ့အတွက်ကြောင့်မလို့ဝင်လို့ရတဲ့ဆိုရတာဒီလက်ဟိုတနေ့ကလည်းလွန်ခဲ့တဲ့3ရက်တော့ max design ညအားလုံးမှာ95ပြတ်သွားတယ်အဲ့လိုဟာမျိုးတော့ဖြစ်နေပြီ
နောက်ဆုံးဖြစ်နေတဲ့အကျိုးဆက်ကိုလည်းမနေ့ညကမေးရမှာဒီစီးပွားရေးလုပ်ငန်းရှင်ကပဲ
နောက်ဆုံးမရှိမဖြစ်ဒီနေ့လုံကပွဲသိမ်းသွားတဲ့ဟာကတော့ဒေါ်လာကတော့ပြီးခဲ့တဲ့လနဲ့က2500လောက်ကြီးပေါက်သွားတယ်။ဒီနေ့အတိုင်းပဲဒီနေ့ပြန်ညိန်သွားတယ်2450ပိတ်တယ်2350ကောက်တယ်2450ရောင်းတရားဟတယ်။အယောင်းနဲ့ဝယ်ဦးဒေါ်လာကအဲ့ဒီရဲ့ဘေးရည်အားလုံးကပပသွားရိုက်လာဆိုတော့နောက်ဆုံးမရှိမဖြစ်တဲ့ဆေးမှသွားရိုက်တယ်။ဦးဆေးတွေအားလုံးဆိုင်တွေတော်များပိတ်သွားပြီ။လူတွေဆေးဆိုင်မှာဆိုင်တိုးနေကြပြီ။ဆေးမရှိလို့မဖြစ်ဘူးလေ။ဦးကိုဗစ်ကလည်းအချိန်ပြန်ဆိုးလာတဲ့သဘောဖြစ်လာ။အောက်ခြေလူရန်စားမှာတားပြနေပြီဗျ။
မကြခင်မှာလဲပိုဆူလာမှာပေါ့လေအစင်းစင်းပေါ့လေအားလုံးအကုန်ကြက်တဲ့ကုန်ညမှာပေါ့
အခုလိုစစ်ကောင်စီရဲ့ဗဟိုဘဏ်နဲ့တခြားအမိန့်တွေကြောင့်ယုံကြည်မှုကျလာတာနဲ့ဒေါ်လာဝင်နည်းလာမှုပေါ်မှာစစ်ကောင်စီဗန္ဒာရေးအရာရှိသူကတော့ကုန်သွယ်ရေးလူငွေပြချိန်မှာအခုလိုဒေါ်လာကိုထိတ်ချုပ်ရလိမ့်ရှိပေမဲ့ဒေါ်လာပြတ်လတ်မှုတော့မရှိသေးပါဘူးလို့ပြောခဲ့ပါသေးတယ်ခင်ဗျ